ရုရှားနိုင်ငံဆိုချီမြို့မှာကျင်းပနေတဲ့ဆောင်းရာသီအိုလံပစ်အားကစားပွဲစဉ်တွေမှာရာသီဥတုပူနွေးလာတဲ့အတွက်အခက်အခဲကြုံနေရပါတယ်။ဒီသတင်းပတ်တဲ့ဆက်လက်ပြီးအပူချိန်မြင့်တက်လိမ့်မယ်လို့ခန့်မှန်းထားတဲ့အတွက်လည်းအားကစားပွဲစီစဉ်သူတွေအတွက်အကြီးအကျယ်စိန်ခေါ်မှုတစ်ခုဖြစ်နေရတာပါ။အေးရက်ရောပါလာတဲ့အတွက်နှင်းတွေပျော့လာတာအရေးပြောတာတွေကြောင့်ရှင်ပြန်နိုင်စွမ်းထိခိုက်မှာကိုလည်းအားကစားသမားတွေစိုးရိမ်နေကြပါတယ်။အဲပါရေခဲပြင်စကိတ်စီးလေးချင်းတဲ့အစီအစဉ်ကိုလည်းအင်္ဂါနေ့ကဖျက်ခဲ့ရတယ်လို့နော်တက်ကွန်ပိုင်းပွဲစဉ်တွေအတွက်လည်းနှင်းတွေအရေးပြောမဲ့အခြေအနေမျိုးနဲ့ကြုံနေရတာပါ။ပိုနွေးလာတဲ့ရာသီဥတုကြောင့်နှင်းတွေပြော့လာရကတင်းနှင်းလာတဲ့အမျိုးသား12ကီလိုမီတာခွဲဘာယာတလွန်ပွဲမှာလည်းအားကစားသမားတွေစကိတ်စီးရမှာလဲကျတဲ့အထိဖြစ်ခဲ့ပါဗျ။ဆိုချီအိုလံပစ်ပွဲရဲ့အကြီးအကဲဒီမီထရီချန်နန်ရှန်ကိုကတော့အရေးပေါ်အစီအစဉ်တွေနဲ့အစားထိုးရလောက်တဲ့အခြေအနေမျိုးမရောက်သေးပေမဲ့လိုအပ်ရင်လိုအပ်သလိုဆောင်ရွက်နိုင်အောင်လည်းအားကစားပွဲအစီအစဉ်တွေပြင်ဆင်ထားတဲ့အကြောင်းအင်္ဂါနေ့ကပဲပြောဆိုခဲ့တာပါ။လက်ရှိရာသီဥတုအခြေအနေအရဆိုချီအားကစားပွဲတော်ဟာဆောင်းရာသီအိုလံပစ်ရာသီမှာအနွေးဆုံးဖြစ်နေလဲစံချိန်ချိုးနေပါတယ်။